စစ်ကောင်စီကအာဏာသိမ်းပြီးတဲ့နောက်မြန်မာနိုင်ငံအနှံ့လူမှုအုံကြွားမှုတွေကိုအင်အားသုံးဖိနှိပ်ပြိုခွဲလာရတယ်အဲဒီနောက်လက်နက်ကိုင်ခုခံတော်လှန်ရေးတွေမြန်မာနိုင်ငံအနှံ့ပေါ်ပေါက်လာပြီးတစ်တုံညနှစ်ခုဆစ်စင်ရေးကြောင့်ရှမ်းပြည်နယ်မြောက်ပိုင်းနဲ့ရခိုင်ပြည်နယ်တွေမှာရာနဲ့ချီတဲ့စစ်ခန်းတွေကိုစစ်ကောင်စီကလက်လွတ်ဆုံးရှုံးလာရတာပါအဲဒီလိုအနေထားအောက်မှာပဲနာအဖလိုလူတီများတဲ့နိုင်ငံတော်အေဂျင့်တာယာရေးနဲ့ဖွံ့ဖြိုးရေးကောင်စီလက်ထက်ကပြဋ္ဌာန်းခဲ့တဲ့ပြည်သူစစ်မှုထမ်းဥပဒေကိုစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကအာဏာသိမ်းသုံးနှစ်ပြည့်ကိုရဲ့အကြာဖေဖော်ဝါရီ10ရက်နေ့မှာအတည်ပြုလိုက်ပါတယ်တိုင်းနာလက်နဲ့ကင်တက်ဖွဲ့ရီနဲ့ရင်ဆိုင်တိုက်ခိုက်နေရချိန်မှာစစ်ကောင်စီတပ်တွေဟာစစ်လက်နဲ့အများပြားဆုံးရှုံးတပ်ဖွဲ့ဝင်အများပြားသေဆုံးတဲ့အပြင်တပ်ရင်းလိုက်လက်နဲ့ချသူတွေအသက်မသေးအောင်ဗိုလ်မှူးချုပ်အစင်ကအစလူမျိုးစုလက်နဲ့ကင်အဖွဲ့ရီနဲ့သဘောတူညီမှုရယူခဲ့တဲ့အနေအထားအောက်မှာအတွေ့အကြုံရှိတဲ့တာမန်ရဲသားတွေကိုစစ်မှုထမ်းဖို့ဆောင်ရွက်လာတာပေါ့လူငယ်တွေကတန်တရားရှိနေကြတာပါပြပရောက်နေတဲ့မြန်မာလူငယ်တူကတော့ပြည်သူစစ်မှုထမ်းဥပဒေအပေါ်သူ့အမြင်ကိုအခုလိုပြောရတယ်ဆို
တော့တိုင်းသားတွေနဲ့တိုက်ခိုက်နေတဲ့ပြစ်ခတ်တွေရှိနေတဲ့အခါမှာသူတို့ကိုယ်တိုင်တော့မတိုက်ပဲနဲ့မှလက်နှက်ချပြီးတော့မှတခြားညကိုတိန်ရှောင်းတယ်ဆိုတော့တစ်ခါကျရင်လည်းဒီလက်နှက်ချပြီးတော့မှပြန်ဆုပ်ပြေးတဲ့အချိန်တွေရှိတယ်ဆိုတော့အဲ့ဒီဆုပ်ပြေးနေတဲ့အချိန်ကြီးမှာကျွန်တော်တို့ဘာမှမသိတဲ့လူငယ်တွေဆိုတော့ပြည်တွင်းမှာရှိတဲ့ဘာမှမသိတဲ့လူငယ်တွေအနေနဲ့ပေါ့ဆိုတော့လက်နှက်ကြီးကင်ပြီးတော့မှရုတ်တက်ကြီးသွားတိုက်ရမှာလားဆိုတော့သွားတိုက်ရောဆိုတော့ကျွန်တော်တို့ကဘလို့အနေနဲ့တုံးချင်တာလဲအရက်သားတွေကိုပဲရှေ့ကနေလူသားတစ်တိုင်းအနေနဲ့အသုံးပြုချင်တာလားစစ်တပ်ကဆိုတော့အဲ့ဒါကလည်းစဉ်းစားစရာတစ်ခုပါပဲဆိုတော့ကျွန်တော်အနေနဲ့ဒီရုတ်တရက်ကြီးစစ်မှုထမ်းမယ်ဆိုရင်တော့ကျွန်တော်ကအခုနိုင်ငံသားမှရောက်ပြီးတော့မှပညာသင်ရင်တော့ညာလည်းပဲအကယ်၍ကျွန်တော်ပြန်သွားမယ်ဆိုရင်တော့ကျွန်တော်ကိုယ်တိုင်ရောစစ်မှုထမ်းရမလားဆိုတော့ဒီလိုမိကွန်းနေနဲ့ဆိုတော့ဒီအခုထွက်လာတဲ့တည်င်းကမိကွန်းပေါင်းများစွာနဲ့ပေါ့နော်
စစ်ကောင်စီတရင်ထုတ်ပြန်ရေးကောင်စားဗိုလ်ချုပ်ဇော်မင်းထွန်းကတော့ပြည်သူစစ်မှုထမ်းဥပဒေကိုဧပြီလကုန်ပိုင်းကနေစတဲ့ကောင်တဲ့ပေါ်မှာဖြစ်ပြီးအမတ်စင်1မှာလူဦးရေ9000တက်မှတ်ခေါ်ဆောင်သွားမှာဖြစ်တယ်လို့အမျိုးသမီးစစ်မှုထမ်းတွေကိုစင့်ခေါ်မယ်လို့ပြောဆိုခဲ့ပေမဲ့ဖေဖော်ဝါရီ20ရက်နေ့မှာတော့အမျိုးသမီးစစ်မှုထမ်းတွေကိုလက်တလောစင့်ခေါ်တော့မှာမဟုတ်ဘူးဆိုပြီးတော့ပြန်လည်ပြောဆိုပါရယ်ဒီပြည်သူစစ်မှုထမ်းဥပဒေဟာအရင်တုန်းကအရက်သားတွေကိုစစ်ပွဲအတွင်းအတင်းအဓမ္မခေါ်ဆောင်ခိုင်းစေတာမျိုးတရားဝင်ဖြစ်အောင်လုပ်တာမျိုးဖြစ်တယ်လို့ပြည်ပရောက်လူငယ်တူကအခုလိုမှတ်ချက်ပြုတ်ရတယ
်မြန်မာပြည်မှာအခုဘောနော်မဖြစ်မနေစစ်မှုထမ်းရမယ်ဆိုတာဘောနော်အဲ့ဟာကိုကြားရတဲ့ချိန်မှာဆိုကျွန်မစိတ်ထဲမှာဆိုရင်အရန်လန့်တော့ဘောနော်ဒီမြန်မာပြည်မှာကြံနေခဲ့တဲ့လူငယ်တွေအသက်ကိုလည်းအရန်စိတ်မကောင်းဖြစ်တယ်ပြီးတော့ဘာကိုတတိယမိသွားလဲဆိုတော့အရင်တစ်ခေတ်တစ်ခါတော့ကိုယ့်ရဲ့အဖေတွေအဖိုးရုတ်ခေတ်ကပေါ်တာဆွဲတဲ့ဟာနဲ့ပြန်ပြီးတော့မြောင်မိတယ်ပေါ့နော်အဲ့အခေတ်ခါတော့ကျတော့တရားမဝင်ပေါ်တာဆွဲတာဒါပေမဲ့အခုကျတော့တရားဝင်ပေါ်တာဆွဲတယ်လို့မျိုးပေါ့နော်အဲ့လိုခံစားရတယ
်ဥပဒေမှာတာမန်အယတအမျိုးသား18နှစ်ကနေ35နှစ်နဲ့ကျွမ်းကျင်ပညာရှင်တွေဆိုရင်18နှစ်ကနေ45နှစ်အထိစစ်မှုထမ်းဖို့အကျုံးဝင်ပါတယ်စစ်ကောင်စီဘက်ကတော့ဒီဥပဒေဟာဒေါတာဝန်အရေး၃ပါးကိုစောင့်ထိန်ကာကွယ်ဖို့အတွက်ဖြစ်ပြီးစစ်မှုထမ်းကာလကို2နှစ်သတ်မှတ်ထားပါတယ်အရေးပေါ်အခြေအနေမျိုးဆိုရင်9နှစ်အထိတက်တန်းတိုးနိုင်ပြီးစစ်မှုထမ်းဖို့ညှင်းဆိုရင်ထောင်တန်း9နှစ်အထိချမှတ်နိုင်ကြောင်းဥပဒေမှာပြဋ္ဌာန်းထားပါတယ်မြန်မာနိုင်ငံမှာစစ်မှုထမ်းဖို့အကျုံးဝင်သူအမျိုးသားဥယေ 6.3 သန်းလောက်ရှိတယ်ဆိုပြီးတော့လည်းဖော်ပြထားပါတယ်အမှန်တကယ်စစ်တပ်ထဲမှာစစ်မှုထမ်းဖို့ကြုံလာမယ်ဆိုရင်တော့
တကယ်အဲ့ဒီအခြေအနေနဲ့ကျွန်မကြုံတွေ့ရခဲ့မယ်ဆိုရင်ဆိုသူတို့ရဲ့စစ်သားတွေကိုကျွန်မဝင်ဖြစ်မှာလုံးဝမဟုတ်ဘူးနော် 100% ကျွန်မဝင်မှာမဟုတ်ဘူးကျွန်မတို့မှာအခုက PDF တွေရှိတယ်အခြားအဖွဲ့အစည်းတွေအများကြီးရှိတယ်သူတို့ပြန်ပြီးတော့ခုခံတော်လန်နေတဲ့အဖွဲ့အစည်းတွေရှိပါတော့။အဲ့အဖွဲ့အစည်းတခုခုထဲကိုပဲကျွန်မဝင်ဖြစ်မယ်လို့ယုံကြည်လို့
။စစ်ကောင်စီကပြည်သူစစ်မှုထမ်းဥပဒေထုတ်ပြန်ပြီးတဲ့နောက်ပိုင်းမှာထောင်ထဲချီတဲ့လူငယ်အများပြားဟာပြည်သူကာကွယ်ရေးတပ်ရင်းတပ်ဖွဲ့တွေစီဆက်သွယ်စုံစမ်းလာတယ်လို့လည်းကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်။ဒါ့အပြင်ဥပဒေရဲ့အခန်းလေးခန်းစားခွင့်မှာပြည်သူစစ်မှုထမ်းကာလပြီးဆုံးတဲ့အခါအလုံသမားတယောက်ဟာမူလထမ်းဆောင်ခဲ့တဲ့အလုတ်ကိုင်းဒါမှမဟုတ်အလားတူအလုတ်ကိုင်းတွေကိုအလုတ်ရှင်ကပြန်လည်ပြီးတော့ခန့်အပ်ပေးရမယ်ဆိုပြီးတော့ဖော်ပြထားပါတယ်ဒါဟာပြည်တွင်းအလုတ်သမားတွေအနေနဲ့အစဉ်ပြေစေနိုင်ပေမဲ့နိုင်ငံရဲ့ချားမှာအလုတ်လုတ်ကိုင်းနေသူတွေအတွက်တော့အခက်အခဲတွေရှိနိုင်ပါတယ်ဒီအခက်အခဲနဲ့ပတ်သက်လို့ပြည်ပမှာအလုတ်လုတ်ကိုင်းသူမြန်မာလူငယ်တဦးကအခုလိုပြောပါတယ
်ကျွန်တော်တို့ဒီမှာရှိတဲ့အလုတ်ကိုင်းကြီးစုံပြီးတော့သွားအောင်ဆိုတဲ့အခါကျတော့လုပ်ငန်းရှင်တွေကလည်းဒီလုပ်သားတွေကိုကျွန်တော်တို့မြန်မာနိုင်ငံသားတွေကိုလည်းတော့တဲ့နေရာမှာသူတို့လည်းလကားထားမှာမဟုတ်ဘူးဆိုတဲ့အခါကျတော့သူတို့ဟိုအစဉ်ပြေမဲ့သူတခြားလူသားတွေကိုသူတို့ခေါ်သွင်းမယ်ဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံသားကိုလာပြီးတော့အလုပ်လာလုပ်တဲ့သူတွေအခုဒီနေရာတွေအလုပ်တွေမရဖြစ်တော့မယ်အလုပ်အစဉ်မပြေဘူးပေါ့ဗျာဒီထဲမှာရှိတဲ့သူကတော့ဟိုဆိုင်းငံ့ပြီးတော့နားလည်မှုနဲ့ပြန်ပြီးတော့ ဟိုလောက်ကောင်းလောက်လို့ရနိုင်ပြီမဲ့ကျွန်တော်ပြပမှာနေတဲ့သူတွေဟိုကပြန်ပြီးတော့စစ်မှုထမ်းပြီးတော့ပြန်လာပြီးတော့ဒီမှာပြပကိုနှုတ်လုံနေတဲ့နေမြဲအလုံးမှာပြန်လုဖို့ဆိုတာကတော့ရန်နှုံးပြည့်မတိကြဘူးများတယ
်ပြည်သူစစ်မှုထမ်းဥပဒေနဲ့အရန်တပ်ဖွဲ့ဝင်ဥပဒေတွေကိုပြဋ္ဌာန်းလိုက်ချိန်မှာပြပထွက်ခွာဖို့ကြိုးစားလာကြတဲ့လူငယ်တွေလည်းတော်တော်များများရှိနေပြီးတော့နိုင်ငံကူးလက်မှတ်ထုတ်ပေးရုံးတွေနိုင်ငံခြားတန်ရုံးတွေမှာလူများအပြတိုးဝေးတန်းစီခဲ့ကြပါတယ်မန္တလေးမြို့ကနိုင်ငံကူးလက်မှတ်ထုတ်ပေးတဲ့ရုံးမှာဆိုရင်လေလူသေးဆုံးတဲ့အထိဖြစ်ခဲ့တာပါစစ်ကောင်စီဘက်ကတော့ပြည်သူစစ်မှုထမ်းဥပဒေကြောင့်တာဝန်ထမ်းဆောင်ရမှာနဲ့ပတ်သက်လို့အစိုးရမလွန်မှုအပြင်သတင်းမီဒီယာတွေရဲ့ဖော်ပြချက်တွေနဲ့ပတ်သက်ပြီးတော့လေတက်မတော်အပေါ်အထင်မြင်လွဲမအောင်သွေးထိုးလုံဆော်ဝါရဖြန့်ရေးသားတာမျိုးသာဖြစ်တယ်ဆိုပြီးစစ်ကောင်စီဘက်ကတုံ့ပြန်ထားပါတယ်ခင်ဗျာ